ဦးနေမျိုးတွေခင်ဗျာဦးနေမျိုးစင်ကမြို့သားတွေဒီဖွဲ့ကျုပ်ရဲ့ကိုယ်စားလှယ်လောက်အောင်နိုင်ရေးတိတ်တချင်းတွေတန်သွင်းဖို့လုပ်နေတဲ့နေရာကိုရောက်ရှိနေတယ်လို့သိရပါတယ
်ဟုတ်ကဲ့အခုဒါကျွန်တော်တို့တန်သွင်းနေတာကတော့စိတ်ကမ်းမြို့နယ်မှာကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်းပြမယ်ဒေါက်တာဦးမျိုးအောင်အတွက်ကျွန်တော်တို့ရည်ရွယ်ဆက်ဆူရတဲ့အောင်နိုင်ရေးတစ်ချက်မှာဦးဖြိုးမင်းသိန်းအတွက်တို့မဖြစ်ဖြစ်သိန်းအတွက်စသဖြင့်ပေါ့နော်ကိုယ်စားလှယ်များအားလုံးအတွက်ကျွန်တော်တို့အောင်နိုင်ရေးတစ်ချက်တွေရေးဆက်ထားပါတယ်အခုဒေါက်တာမျိုးအောင်ဆိုရှင်ဒီကုတာခွတ်တော်ဆိုတဲ့နာမည်နဲ့ပေါ့သူကဆရာဝန်ဖြစ်တယ်ရှင်းပညာနဲ့လည်းပြည်သူလူထုကိုကူညီဆောက်ရှောက်ကယ်တင်ခဲ့တယ်လို့နိုင်ငံရေးနည်းလမ်းနဲ့လည်းတရားဝင်ဥပဒေပေါ်တွေကနေပြီးတော့ပြည်သူလူထုကမြင့်တင်ဖို့ကြိုးပမ်းဖို့ရည်ရွယ်ဝင်ကြိုင်တဲ့သူ့ရဲ့အကြောင်းလေးဆက်ဆိုပြီးတော့မဲထည့်ကြဖို့ပေါ့နော်လူကြီးမမကြဖို့ကျွန်တော်တို့နှလုံးစော်တဲ့သတင်းလေးပါအခုကျွန်တော်တို့အတန်းသွင်းနေတာပါခင်ဗျာ
ဟုတ်ကဲ့ဦးနေမျိုးစင်ဟာနေပြည်တော်တိုင်းပုပ္ပတိရီမျိုးနယ်မဲဆန္ဒနယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးဖြိုးစရာတို့အတွက်မဲဆွယ်စီယုံဟောပြောတယ်လို့ကျွန်တော်တို့သိရပါတယ်အဲ့တော့ဒီပုပ္ပတိရီမျိုးနယ်အပအဝင်နေပြည်တော်တိုင်းအတွင်းမှာရှိတဲ့မဲဆွယ်စီယုံပွဲတွေရဲ့အခြေအနေကိုကြုံခဲ့ရသမျှချုပ်ပြီးတော့ပြောပြပေးပါလားခင်ဗျာကျွန်တော်တို့ဒီနေမြေကန်လူထုတခါနေပြည်တော်ဆိုတော့တမရော်အတိုင်းဝိုင်းနဲ့ရှိနေတဲ့အတွက်ကြောင့်မလို့ဒီတမရော်အတိုင်းဝိုင်းရဲ့လူလားထောက်ခံမှုကဘယ်လောက်ရှိတယ်လဲဆိုတော့ကျွန်တော်တို့သိကြပါလားခင်ဗျာ
ဟုတ်ကဲ့ကိုစီယာတော်ရဲ့ဖိတ်ခေါ်ချက်အရကျွန်တော်လွန်ခဲ့တဲ့နှစ်ပတ်လောက်ကသုပ္ပတိရီယာကြီးရွာတွေမှာပေါ့ဟောပြောပွဲမှာကျွန်တော်လိုက်ပြီးတော့အားပေးပါတယ်အားပြီးတော့ဒီနောက်ဆုံးပွဲတစ်ပွဲကျတော့ကိုစီယာတော်ရဲ့ဖိတ်ခေါ်ချက်အရပဲကျွန်တော်လူလူရှိပေါ့ကြီးရွာပြည်သူလူထုရဲ့ရှိကိုကျွန်တော်စကားတက်ပြောခွင့်ရခဲ့ပါတယ
်စစ်စစ်မှန်မှန်ခိုင်မာတဲ့အာမခံချက်ရှိတဲ့ဖေသားကိုရောက်ဖို့အတွက်သောသောပြောတဲ့တော်ရင်ကူတွေသာကာလကလေးကဆက်တန်းခဲ့တယ်၊ရိဆိုင်ခဲ့တယ်၊စောက်ခဲ့တယ်၊တချို့ဖွဲ့စည်းတချို့ဟာလက်ရှိအချိန်မှာရေးပါတဲ့နေရာမှာရောက်ကျွန်တော်ကိုယ်တိုင်လည်းနောက်ကျောင်းပြန်မလဲပါဘူး။တိုင်းပြည်ကိုနာကတ်ပြုပစီနိုင်ငံတော်တို့အတွက်စောက်ပါမယ်လို့ဂရိကံဝင်ချက်လီလီပေးပြီးဖြစ်တဲ့အတွက်ကြောင့်စစ်သားကောင်းပြောင်းအနေနဲ့ရောက်ကြောင်းပြောင်းအနေနဲ့လက်ရှိခေါင်းဆောင်ပိုင်းမှာကြီးပါဝင်နိုင်ငံခေါင်းဆောင်ဝင်ကဖေးရတဲ့ဂရိလေးနဲ့စောင့်သိလိုက်နိုင်တယ်လို့ယုံကြည်ပါတယ်ဗျ။ဒါပေမဲ့ပေါ့လေတချို့တချို့တော့စိတ်ပိုင်းချွတ်ချွတ်သောနေရာတွေမှာလက်ရှိတဲ့သတင်းယူနေတဲ့အဖွဲ့ရှိပါလိမ့်မယ်။အဲဒါကျွန်တော်ပုံမှန်လေးလေးတက်တက်သားသားပြောပါမယ်။ယသာကောင်းလို့ရဒီတန်းဒီကြီးကိုဒီနှုံးနဲ့တောပါမယ်လို့အခြေညာပြီးတောဖို့ကြိုးစားနေပြီပဲ။ကာလလိုက်ရှင်နေသေးတဲ့နောက်တွဲတွေခေါ်ယူမပြည့်သေးတဲ့နောက်တွဲတွေရှိနေသလိုဆိုတော့ကျွန်တော်ပြောချင်တယ်
။ဟုတ်ပါတယ်။
ခုလက်ရှိအစိုးရသမ္မတကြီးဦးသိန်းစိန်အစိုးရနဲ့ဒီလားအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တနည်းအားဖြင့်ပြောလို့ရှိရင်သမ္မတကိုယ်တိုင်နဲ့ NLD ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့လက်တွဲပြီးအတူတကွပူးပေါင်းဆောင်ရွက်နေပါတယ်ဆိုတာကိုနေမြေကန်လူထုသက်ဆိုင်ရာဒေသအလိုက်သိရှိကြပါသလားခင်ဗျာသိရှိကြတယ်ဆိုရင်လည်းဘလောက်အတိုင်းအတာသိရှိကြလဲအဲ့ဒါဆိုလို့ရှိရင်တို့မှစိုးရင်စိတ်တွေတလောက်လဲကြီးတော့မှာမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာဦးနေမျိုးစင်ရဲ့အတွေ့အကြုံရအဲ့ဒီအပေါ်မှာကျွန်တော်သိချင်ပါတယ်အဲ့ဒါကိုသိချင်တာ
သူကလည်းဟုတ်တယ်ဗျာပူညီကြပါအဲဒီမှာဒီရင်ထင်းရဲတွေပါတယ်ရဲတပ်ဖွဲ့ဝင်တွေပါတယ်ကျွန်တော်တို့သွားတော့ပြုံးပြုံးချင်းချင်းနဲ့အားလုံးလက်ပြနှုတ်ဆက်ပြီးတော့လမ်းကြောင်းတွေရှင်းပေးတယ်လမ်းချုပ်နေတယ်ပြည်ပြည်တွေပြည်တွေအကြောင်းပြောပေးတယ်ဒီ point တွေဆိုလည်းတော့ဖြတ်ဖို့ရင်နှန်းတဲ့သူတို့ပူညီပေးတယ်ဒါတွေဟာအရင်ခေတ်စနစ်မှာဘလို့မှမကြုံခဲ့ဘူးတဲ့အနေအထားတွေဆိုပြည်သူလူထုရဲ့ရင်ထဲမှာလည်းဒါသမ္မတကြီးနဲ့ဒေါက်ဆန်းဖြစ်ကြီးတို့လားနားလေသဘောတူညီမှုတစ်ခုနဲ့တူညီတဲ့ဘုံညီမှန်းချက်တစ်ခုကိုရှိကနေဆိုတော့အကြမ်းမြင့်ပေါ့နော်သူတို့သိနားလည်ထားတဲ့အတွက်ကြောင့်ပေးပတ်ရဲ့အခြေအနေကိုတင်ပြရမယ်ဆိုရင်တော့အဲ့ဒီတခင်ကာလနဲ့မတူတဲ့အကြောက်တရားရောပါတဲ့ဖွင့်ဟမှုတွေပေါ်ထုတ်မှုတွေကိုကျွန်တော်တွေ့လာခြင်းဖြစ်ပါတယ်။ဒီခင်ကာလတုန်းကဆိုရင်ဒေါ်စားစီဓာတ်ပုံကိုလျှို့ဝှက်ပြီးတော့မကင်ထားရတဲ့လူတွေပါအခြေအနေတွေပါ
ဟုတ်ကဲ့
ပိုကြောင့်စမ်းပုံဆိုပိုဝေလာဝေးပေါ့နော်အခုတော့ဒါတွေမရှိတော့ပါဘူးအားလုံးနေရာနှက်အင်းတိုင်းလမ်းတိုင်းမှာဘယ်နာသွားတော့ပိုကြောင့်စမ်းပုံဒေါ်စားစီဓာတ်ပုံနဲ့အင်းရှိမှာပေါ်ပေါ်တင်ချိဆွဲပြီးတော့သူတို့ကိုယ်တိုင်လေဘင်းမှာဆွဲပြီးထွက်ကြတာပါအဲ့တော့သူတို့ရဲ့ကွင်းလင်းလွတ်လပ်လာတဲ့အကြောက်တရားကင်းစင်းလာတယ်ဆိုတော့ကျွန်တော်တို့ယုံကြည်ရပါတယ်လေးလေးနက်နက်အသိမဲ့ဖြစ်ပါတယ်ကြီးရွာဒေသတွေမှာတော့အကြောက်တရားကြီးဆိုးနေပုံရတယ်ခင်ဗျာကျွန်တော်တို့ရင်နန်းနေပေါ့ရွာတွေရွာကျရွာကျဖြတ်ပါတဲ့အချိန်တွေမှာတော့မှလွတ်လွတ်လပ်လပ်လက်မပြရဲပဲနဲ့ပြုံးပြအောင်ပြုံးပြကြရတယ်ပေါ့နော်သူတို့တခုခုဆိုးရွံထိတ်လန့်နေကြပုံရပါတယ်ချိတ်ချောက်ထားတာတခုခုတော်လကောင်းအခွင့်အရေးတခုဆိုးရှုံးသွားမှာဘူးဝင်တာတော်လကောင်းသူတို့ဖြစ်နေပုံရပါတယ
်ဦးနေမျိုးစင်ကိုယ်တိုင်ပုပ္ပသီရီမျိုးနေမှာဦးဖြိုးစရာသောအတွက်စင်မော်တက်ရောက်ဟောပြောတဲ့အခါမှာဒီတရတာမိသားစုတွေပါပါဝင်နေတယ်လို့သိရတဲ့အချိန်မှာဘလို့ခံစားမှုမျိုးဖြစ်ပေါ်ပါတယ်နောက်တစ်ခါဘလို့အနာဂတ်အတွက်မျှော်မှန်းချက်မျိုးဖြစ်ပေါ်ပါလဲ
သူတို့လည်းကျွန်တော်နီးတူပေါ့ဗျာတမရော်ကိုမျိုးချစ်တမရော်ပြည်သူလူထုတကယ်ကောက်ွယ်ဆောက်ရှောက်တဲ့တမရော်ပြည်သူနဲ့တမရော်ကြီးကြီးပြည်သူနဲ့ပြည်သူသားအမိပြည်သူသားအဖဆိုတော့လေးလေးနက်နက်ခံယူကျင့်သုံးတဲ့တမရော်ဖြစ်ဖြစ်ချင်းနဲ့စိတ်ဆန္ဒပြင်းပြင်းထန်ထန်ပေါ်နေတယ်လို့ကျွန်တော်တော့သုံးသပ်ရပါတယ်ဒါကြောင့်လည်းကျွန်တော်ပြောတဲ့စကားထဲမှာကျွန်တော်ထည့်သွင်းပြီးတော့ပြောကြခဲ့တာပါကျွန်တော် ော်ဟာတမရော်တွေကိုပြည်သူသားအမိပြည်သူသားအဖဆိုတဲ့ခံယူချက်နဲ့ဝင်ရောက်ခဲ့မှုတဲ့တမရော်သားဟောင်းတယောက်ဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုကိုသာပဲကျွန်တော်အရင်ဦးဆုံးဥညွတ်လေးပြပါတယ်ဆိုပြီးကျွန်တော်လေးပြတဲ့အခါမှာချက်သိမ်းထားစပွဲပေါ့နော်ကျွန်တော်ခံစားရတဲ့ခံစားမှုဟာကျန်တဲ့မြို့ချတမရော်သားအားလုံးကိုလည်းဒီခံစားမှုမျိုးလေးခံစားစေချင်ပါတယ်ဒါကြောင့်ပြည်သူသားအမိပြည်သူသားအဖဆိုတဲ့စိတ်နေစိတ်ထားကိုအလုံးဝင်တဲ့အလုံးမွေးပြူလာစေခြင်းတဲ့သဘောမျိုးကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့ဥနေမျိုးစဉ်ခင်ဗျာအဲ့ဒီတော့ပုပ္ပတိတိမျိုးနယ်တွေမှာအနိနာမရှိတဲ့ဇမူတိတိတို့ဒက္ခိရတိတိတို့ဥတ္တရတိတိတို့အဲ့ဒီမျိုးနယ်တွေကိုရောရောက်ပါသေးလားခင်ဗျာမရောက်ဘူးဆိုရင်လည်းအဲ့ဒီမျိုးနယ်တွေကိုတခြားအဖွဲ့တွေရဲ့လက်လက်စည်းရုံးမှုအခြေအနေကိုသိရှိတလို့ပြောပြပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တော့ဒေါ်စနာမေကတော့ဖိတ်ခေါ်တယ်ကျွန်တော်မရောက်သေးပါဘူးဒါပေမဲ့အခုနောက်ဆုံးဒေါ်စန်းစစ်ကြီးသွားရောက်ဟောပြောတဲ့လေးပွဲစလုံးကိုတော့ကျွန်တော်အနီးကပ်ပါပါပါတယ်တက်ရောက်လာတဲ့လူလူကြားတွေကတုံ့ပြန်မှုတွေကိုကျွန်တော်အနီးကပ်လေ့လာပါတယ်အဲ့ဒီခါမှာတော့လူလူကလည်းအားပါတယ်တက်ရောက်လာတဲ့အင်အားလည်းအင်မတန်များပြားတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်အခုနောက်ဆုံးဒေါ်စန်းစစ်ကြီးပြောသွားတဲ့ဒီကိုစရတော်ပုပ္ပတိတိစီယုံကြီးဟောပြောပွဲမှာဆိုရင်တက်ရောက်လာတဲ့ဒီဘဲဘဲတချမ်းလုံးပေါ့နော်ဘဲဘဲချမ်းပေးတဲ့တချမ်းလုံးနီးနီးကသမရသာအင်အားစုမိသားစုဝင်တွေဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရှိခဲ့ရပါတယ်ဆက်ဆက်ချင်းစကားပြောခြင်းမြင့်မှာဒုတိယကောင်းဆောင်ဒေါ်စန်းစစ်ကြီးစတဲ့မိကွန်းပြောတဲ့အချိန်မှာတော့သူတို့တွေအားလုံးကသူ့ကိုကြီးကိုသူကြီးနေပေါ့ဗျာပထမဆုံးချင်းသူတို့တွေကြုံဆုံရတဲ့သဘောမျိုးလည်းဖြစ်ပါလိမ့်မယ်ဒါပေမဲ့လည်းအချိန်လေးနည်းနည်းရလာတယ်2မိနစ်3မိနစ်လောက်ပြောလာတယ်ဒေါ်စန်းစစ်ကြီးရဲ့အမရန်ထက်တန်ကောင်းမွန်တဲ့ဒီမိကွန်းစကားတွေနောက်မှာစီမျောရင်းနေပေါ့သူတို့ပွင့်လင်းလာတယ်လွတ်လပ်လာတယ်ဒေါ်စန်းစစ်ကြီးကကျွန်တော်တို့တမရကောင်းဆောင်ကြီးဘူကျော်အောင်ဆန်းရဲ့ငင်းစင်ကအသက်26နှစ်ခန့်ကရိုက်ထားတဲ့ဒီ BIN kick up တပုန်ပူစာကန်ဆောင်ထားတဲ့လူကိုလက်ညှိုးလန်းထိုးပြပြီးတော့ဒါတမတော်သားတွေရဲ့ဘဝအကြောင်းကိုစပြီးတော့ပြောပြလာတဲ့အခါမှာတော့အဲ့ဒီအင်အားစုကြီးကလှုပ်လှုပ်ရှားရှားပျော်ပျော်ပါပါဖြစ်ပြီးတော့ဒေါ်အောင်ဆန်းစစ်ကြီးမေးသမျှမေးခွန်းတိုင်းကိုအမတန်ပျော်ရွှင်မြူးစုစွာပြန်ဖြေကြတယ်တမတော်နဲ့ပြည်သူတစ်သီးလုံးနဲ့နေကျင်ကြသလားဆိုတဲ့မေးခွန်းမျိုးကိုပေါ့နော်သူတို့ပျော်ပျော်ပါပါကြီးဖြေကြတော့ကျွန်တော်တွေ့ရတဲ့အခါမှာဒီဒေါ်ဆန်းစစ်ကြီးရဲ့ဆင်မြင့်အဖြစ်မှာပေါ့နော်ကျွန်တော်ရက်နေတဲ့ကျွန်တော်ရင်းထဲမှာတော်တော်စိတ်သိမ်းလဲထားပါတယ်အမတန်ကြည်လူချမ်းမြေ့ရပါတယ်တမတော်မိသားစုဝင်တွေအခုလိုပေါ့နော်အားလုံးစီစီလုံးလုံးနေမှရတော့မယ်ဆိုတဲ့သဘောကိုနားလည်လာတော့ကျွန်တော်အမတန်ဟိုချိန်နဲ့ပြည်ပြည်ဖြစ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေပြည်တော်တိုင်းစစ်ဌာနချုပ် area အတွင်းမှာရှိတဲ့တပ်တွေကတမတော်သားတွေရဲ့မိသားစုဝင်တွေလာရောက်ကြတယ်ဆိုတော့တပ်မတော်သားတွေကတော့တာဝန်ကြီးဖြစ်တဲ့အတွက်ကြောင့်မလို့လာခြင်းမလာနိုင်မယ်ပေါ့နော်အဲ့တော့ဒီတပ်မတော်သားမိသားစုဝင်တွေဟာဒီလိုပွဲတွေကိုလာဖို့အတွက်သူတို့တပ်ဆိုတာစီးနဲ့ကနေနေရတဲ့အခါကျတော့တပ်မတော်သားတွေကသူတို့မိသားစုဝင်တွေကိုလည်းတပ်စီးကန်းအနေနေရတဲ့အနေအထားမျိုးတွေရှိနေတော့တပ်ရဲ့ CEO အပြင်ဘက်ကိုတွားခွင့်ပြုလိုက်တာလားဒါမှမဟုတ်မိမိတို့အစီအစဉ်နဲ့မိမိတို့လာရောက်ပြီးတော့ဒီပွဲတွေကိုပါဝင်ဆင်နွှဲကြရလားခင်ဗျာဘယ်လိုကြုံခဲ့ရပါလဲ
ဟုတ်တော့အဲ့ဒီကာလမှာတော့တမရော်ဒီခေါင်းဆောင်ပိုင်းနဲ့လုံခြုံရေးသဘောတူဘဝလုံးလေးလုံးထားရှိတဲ့အတိုင်းဆိုရင်တမရော်သားဒီကောမိသားစုဝင်တွေကိုရောပြင်ပပေါ်ထွက်ခွင့် office ကိုပိတ်ထားမယ်ဆိုတော့ကျွန်တော်ကျိန်းသိသိရှိပါတယ်။သတင်းလဲကြားရပါတယ်။အခုတက်ရောက်လာတဲ့မိသားစုဝင်တွေတမရော်သားရက်ဝဲမဖီပွက်ထားတဲ့တမရော်သားတွေရဲ့စိတ်ခံစားချက်အရကိုပဲဒီတက်တက်မှာတစ်ခါသာလင်ကြုံရနိုင်တယ်ပြောလေခေစနစ်အချိန်ခါရအကြောက်တရားနဲ့ကြည့်ပြဲတသလုံးနေလို့လူငွေတူငွေပြောင်းမလာနိုင်ဘူးဆိုတာကိုလေတို့လေးလေးနက်နက်တိလာလို့ဘလောက်ပဲချုပ်ချယ်ထားပါစေဘလောက်ပဲတို့ကန့်တတ်ထားပါစေတို့ရောက်အောင်လာပြီးအားပေးကြတယ်လို့တို့ရဲ့မျက်ဝန်းတွေတို့ပြောဆိုတဲ့အပြောဆိုတွေမိကွန်းပြောပြီးတော့ပြန်ကြတဲ့ခါမှာတို့ရင်ကော့ပြီးတော့အချင်းချင်းဟောဟစ်ပြောဆိုသွားတဲ့စကားတန်တွေနားထောင်ပြီးတော့ကျွန်တော်သုံးသက်တွေ့ရှိရပါတယ
်ဟုတ်ကဲ့အဲ့ဒါဆိုဒါတို့ကမိမိအစီအစဉ်နဲ့မိမိတက်ထဲကနေထွက်လာကြပြီးတော့ဟောပြောပွဲတွေကိုလာရောက်နားထောင်ကြတယ်ဆိုတော့အနေထားမျိုးကိုဥနေမျိုးစဉ်တွေ့ရှိခဲ့ရတာပေါ့အဲ့တော့ဟုတ်ပြီဒေါ်ဆန်းစုကြည်ရဲ့မိကုံးကိုငားယူခြင်းလို့လာတဲ့အပြင်အသူတို့မျိုးနယ်အလိုက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကချမှတ်ပေးထားတဲ့ကိုယ်စားလှယ်လောင်းတွေအပေါ်မှာရောဥပမာအပြင်ပုပ္ပတိတိမျိုးနယ်ကဥဖြိုးစရာတော့အပေါ်မှာတိုင်းအတွင်းမှာရှိတဲ့တခြားမျိုးနယ်တွေရဲ့မဲဆန္ဒတွေမှာဝင်ပြန်ကြတဲ့ NLD ရဲ့ကိုယ်စားလှယ်လောင်းတွေအပေါ်မှာရောဒီယုံကြည်အားထားမှုဒေသခံပြည်သက်အပြင်အဲ့ဒီလိုမျိုးတက်ထဲမှာမဲပေးကြရမယ်ဒီတက်မိသားစုဝင်တွေရဲ့အနေထားဘယ်လိုရှိတယ်လို့ထင်မြင်မိပါလဲခင်ဗ
ျဟုတ်ကဲ့ပြည်သူဝင်တန်းတွေရောတက်မတော်သားမိသားစုဝင်တွေရောအားလုံးဟာပြည်သူလူထုတွေပါပဲသူတို့မှလည်းသိမြင်ခံစားနားလည်နိုင်တဲ့စွမ်းရည်တွေအုံနောက်တွေကိုသိရှိကြပါတယ်သူတို့ဖြတ်သန်းခဲ့တဲ့အခြေအနေအချင်းခါတွေရသူတို့နဲ့ဟလာထိတွေ့ဆက်ဆံမှုနည်းပါတဲ့တာမန်အယတ္တပြည်သူလူတန်းစားအလွာအသီးသီးတို့ရဲ့ခံစားချက်ပုံမှန်သဏ္ဍာန်တွေအရသူတို့လည်းသိရှိပါတယ်ဘယ်လိုအခြေအနေခါကိုသူတို့ရွေးချယ်သင့်တယ်လဲဘယ်သူဘယ်သူဟာစစ်မှန်တဲ့စိတ်ထားနဲ့လူမှုအတွက်နိုင်ငံအတွက်အလုပ်လုပ်ဖို့ပေါင်းစုလာတယ်လဲလုပ်ပိုင်ခွင့်တွေရရှိဖို့တဲ့မဲဆွယ်လာတယ်လဲဆိုတာကိုသူတို့သိပါတယ်ဖြတ်တန်းခဲ့ပြီးတဲ့ပြီးခဲ့တဲ့ရွေးကောက်ပွဲတွေအနေထားအရလဲအခုဒီချိန်ထက်လာမဲ့ရွေးကောက်ပွဲဟာသမိုင်းရိုင်းသင့်မရိုင်းသင့်ဆိုတာကိုလည်းပြည်သူဝန်ထမ်းတွေအားလုံးပင်ကိုအသိစိတ်သက်ကိုယ်စီနဲ့သိရှိကြပြီးဖြစ်ပါတယ် ဒါပေမဲ့လက်ရှိဖြစ်ပေါ်နေတဲ့ကုလင်းလွတ်လပ်ခွင့်ပေါ့နော်အတိုင်းတာတစ်ခုထိပဲရသေးတဲ့ကာလမှာတော့သူတို့တွေဒီမှာချိန်ဆနေရတဲ့အနေအထားမျိုးကြီးရှိနေသေးလို့သားလျင်ဒီပြည်တော်တို့ပုပ္ပတိတိမှာကျွန်တော်တို့မျောလင်ထားသလောက်ပေါ့နော်အင်အားရောက်မလာတာလို့ကျွန်တော်သုံးသပ်ရပါတယ်ဒါပေမဲ့လည်းပုပ္ပတိတိမှာရောက်လာတဲ့အင်အားကိုကြည်ကျင်းအဖြစ်အလောက်တောင်သားမယ်မထင်ပဲနဲ့ကုင်းပြည်လူခမန်းပေါ့နော်လူလူအင်အားရောက်လာပြီးတော့တတမတော်မိသားစုဝင်တွေပါပါသလားလို့ဒေါန်ဆန်းစစ်ကြီးမေးတဲ့အခါမှာကုင်းတဝက်ကြော်ကြော်ကပါပါတယ်ဆိုတခဲနဲ့ဟိမ်းတို့ဖြည့်တဲ့အတန်ကြီးကောကိုနိုင်ငံအနာဂတ်ကဘယ်လိုဖြစ်မယ်ဆိုတော့ဖော်ပြနေတယ်လို့ကျွန်တော်တွေ့ရပါတယ
်လာမယ့်ဧပြီလ၁ရက်နေ့ဂျာဖြတ်ရွေးကောက်ပွဲအတွက်နေပြည်တော်တိုင်းပုပ္ပတိတိမြို့မဲဆန္ဒနယ်ကဝင်ရောက်အရွေးခံမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးဖြိုးစရာတော်အတွက်မဲဆွယ်စည်းရုံးလှုပ်ရှားခဲ့သူလည်းဖြစ်ပြီးတော့နေပြည်တော်တိုင်း၄မြို့နယ်မှာဒေါန်ဆန်းစုကြည်ရဲ့ပါတီစည်းရုံးရေးခီးစဉ်အတွင်းလူညုံရေးတာဝန်နဲ့လိုက်ပါခဲ့သူလည်းဖြစ်သူနိုင်ငံရေးအကျဉ်းသားဟောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ဗိုလ်ကြီးဟောင်းဦးနေမျိုးစင်ကိုဆက်သွယ်မေးမြန်းတင်ဆက်ခဲ့တော့ခင်ဗျာကျွန်တော်ရော်နီငိမ့်ပါ